တနင်္ဂနွေလုံးပြည်ခတ်ရဆေးစာချုပ် NCA ပါညီညာရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးကရင်မျိုးသားစည်းရုံး KNU နဲ့ဆိုရညီညာရေးကော်မရှင်အဖွဲ့တို့မနေ့ကရန်ကုန်မြို့ရွှေလီလန်းကမျိုးသားပြည်လဲတည်မြဲရေးနဲ့ညီညာရေးဘုတ်ဌာန NRPC ရုံးမှာတွေ့ဆုံခဲ့ကြပါတယ်။အဲဒီလိုတွေ့ဆုံရမှာ NCA မှာပါတဲ့ဂျာကာလာဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေပါဝင်ညီညာရေးလုပ်ငန်းစဉ်တွေအကြောင်းကိုဆွေးနွေးဖြစ်ခဲ့တယ်လို့အဲဒီတွေ့ဆုံပွဲမှာပါဝင်တဲ့ညီညာရေးကော်မရှင်အဖွဲ့ကဦးလောင်မောင်ရွှေကပြောပါတယ်။
အဓိကတော့ KNU ဘက်ကတော့ NCA မှာပါတဲ့ဒီကိစ္စတခုတွေကအကြာကာလဆောင်ရွက်မှုကိစ္စတွေလည်းရှိနေတယ်မှာပါတယ်။အဲကျွန်တော်ဘက်ကလည်းဒီပုံမှာဒီနေ့ဒီပြည့်နဲ့ပြည့်လည်ငန်းတွေဆောင်ရွက်ဆိုင်မှာကိစ္စတွေလည်းအဲရှိနေကြတာလည်းရှိပါတယ်။ရှိနေတာတော့အရှင်ပြေတယ်။အဲရှိနေပွဲလည်းကောင်းတယ်။ဒါကြောင့်ဒီမှုတချို့လည်းပို့ပြီးတော့ရတယ်ဆိုတော့ခံစားရတယ်ပေါ့ဗျာ။
KNU ဖွဲ့ဟာညီညာရေးလုပ်ငန်းဆိုင်ရာတရားဝင်စည်းဝေးတွေကိုတက်ရောက်မှုတွေယာယီအဆိုင်ထားပြီးအလို့သဘောတွေ့ဆုံဆွေးနွေးပွဲတွေကနေဖြေရှားသွားမှာဖြစ်ကြောင်း2018ခုနှစ်နိုဝင်ဘာလကထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့ဒီလိုကြေညာပြီးနောက်ပိုင်းအစိုးရညီညာရေးအဖွဲ့နဲ့အလို့သဘောတွေ့ဆုံတာတွေရှိခဲ့ပြီးမနေ့ကတွေ့ဆုံပွဲကတော့9ချိန်မြောက်ဖြစ်ပါတယ်။ဒီနေ့ကတွေ့ဆုံပွဲမှာလည်းပုံမှန်ဆွေးနွေးပွဲတွေပြန်လည်ကျင်းပနိုင်ရေးပါဝင်ဒီနှစ်မကုန်ခင်မှာပြည်ထောင်စုညီငယ်ရေးညီလာခံ27ရာစုပြည်လုံးညီလာခံကိုကျင်းပနိုင်ဖို့အစိုးရဘက်ကကြိုးစားနေတာတွေကိုလည်းရှင်းပြခဲ့တယ်လို့ဦးလောင်မောင်ရွှေကပြောပါတယ်
။ကျွန်တော်တို့ဒီပုံမှန်ဆွေးနွေးပွဲပေါ့လေပုံမှန်ဒီနေ့ပြန်ရောက်နိုင်ဖို့ကိစ္စတွေလည်းရှင်းပြတယ်။ဒါကလည်းတို့ပြန်သွားပြီးတော့တို့ဖွဲ့စည်းမှပြန်ဆွေးနွေးဖို့ရှိနေတယ်။ကျွန်တော်တို့ကတော့တိတ်မကြခင်မှာတော့ပုံမှန်လည်းပေါ့ပြန်ရောက်ဖို့တော့မျှော်လင့်တော့ပါလိမ့်။အဲ့တော့နောက်တစ်ခုကဒီအင်းမကုန်ကမှလည်းဒီရောင်းကြီးတဲ့ညီလာခံနဲ့ဆက်ပြီးတော့ပြန်လို့အောက်ဆက်စတကူအလုံးနိုင်ဖို့လည်းကြိုးစားနေကြတော့ပါလိမ့်
။ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီး KNU ကိုယ်စားလှယ်အဖွဲ့ကို RFA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒါပေမဲ့ KNU ရဲ့လူမှုကွန်ရက်ဆာမျက်နှာမှာတော့ NCA အခန်း6မှာပါတဲ့ဂျာကာလာဆိုင်ရာအယူအဆအမြင်သဘောထားတွေကိုဆွေးနွေးညှိနှိုင်းကြပြီးယုံကြည်မှုတည်ဆောက်ရေးအားကောင်းလာစေဖို့ဆောင်ရန်ရှောင်ရန်အချက်တွေကိုဆွေးနွေးခဲ့တဲ့အပြင်လာမယ့်ဩဂုတ်လမှာပြန်လည်တွေ့ဆုံကြဖို့လည်းရထားတယ်လို့မနေ့ကထုတ်ပြန်ထားပါတယ်။မနေ့ကဆွေးနွေးပွဲကို KNU ဘက်ကတွဲဖက်ထွေထွေတွင်ရေးမှုတည်ဖို့ဆော့ဆဲပွဲဘိုလ်လုံးမှုဆောင်ကော်မတီဝင်နော်ဒါဒါပါဝင်ကိုယ်စားလှယ်6ဦးတက်ရောက်ခဲ့ပြီးအစိုးရဘက်ကသမရယုံညွှန်ကြားရေးမှူးဦးစော်ထေးရင်းကြေးကော်မရှင်ကျန်ပေဦးလောက်မောင်ရွှေပါဝင်ကိုယ်စားလှယ်4ဦးတက်ရောက်ခဲ့ကြပါတယ်။အခုလာမယ့်ဇူလိုင်လ17ရက်နေ့မှာလည်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့အစိုးရညီညွတ်ရေးအဖွဲ့တို့နေပြည်တော်မှာတွေ့ဆုံဖို့ရှိတယ်လို့ဇူလိုင်လ10ရက်နေ့မှာလည်း RCSS နဲ့တက်မတော်တို့တွေ့ဆုံဖို့ရှိပြီးဇူလိုင်19ရက်နေ့မှာတော့ KNU မျိုးသားထွတ်ချက်ရေးပါတီ KNPP နဲ့အစိုးရညီညွတ်ရေးအဖွဲ့တို့တွေ့ဆုံကနောက်တစ်နေ့မှာ KNPP နဲ့တက်မတော်တို့တွေ့ဆုံမယ်လို့လည်းသိရပါတယ်ရှင်။